American သမ္မတဂျိုးဘိုင်ဒန်ဟာမကြာသေးခင်ကမှအသက်တက်လာတဲ့ Britain ဝန်ကြီးချုပ် Keir Starmer နဲ့တောက်ကြံတဲ့သမ္မတအင်ဗျူမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုကဆယ်စုနှစ်ပေါင်းများစွာကြာလာပြီဖြစ်တဲ့နှစ်နိုင်ငံကြားအထူးဆက်ဆံရေးကိုအလေးထားကြောင်းပြသဖို့ဖြစ်တယ်လို့ Ukraine နဲ့ Israel အတွက်အထောက်အကူပေးရေးကိစ္စရပ်တွေဆွေးနွေးကြမှာလည်းဖြစ်ပါတယ်။American နဲ့ Britain တို့က Ukraine ကိုသူတို့ပေးရတဲ့တာဝန်ပြလက်နက်တွေနဲ့ Russia ပိုင်နယ်ထဲပစ်ခတ်ခွင့်ပေးဖို့စဉ်းစားလာချိန်မှာအခုလိုတွေ့ဆုံကြတာဖြစ်ပါတယ်။ American နိုင်ငံရဲ့ဝန်ကြီး Anthony Blinken နဲ့ Britain နိုင်ငံရဲ့ဝန်ကြီး David Lammy တို့ဟာဒီသတင်းပတ်အစောပိုင်းက Ukraine မြို့တော် Kiev ကိုတွားရောက်ခဲ့တာဖြစ်ပြီးအဲဒီမှာ Ukraine သမ္မတ Volodymyr Zelensky က American လို့ဆေးမဟာဗျူဟာကျ Missile တုံးနဲ့ Britain လို့ Storm Shadow Missile တုံးတွေအပါအဝင် Russia ပစ်မှတ်တွေကိုပစ်ခတ်မဲ့လက်နက်တွေကိုပြသခဲ့တာဖြစ်ပါတယ်။ဒီလက်နက်တွေကယူကရိန်းအတွက်အလွန်အရေးကြီးနေတာဖြစ်ပြီးဒါရီနဲ့ရုရှားပိုင်နယ်ထဲပစ်ခတ်ခွင့်ပေးဖို့မဟာမိတ်တွေရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ကိုစောင့်နေတယ်လို့ဇယ်လန်စကီကဗိုလ်တပုနဲ့သတင်းတောက်တွေကိုပြောပါတယ်။ဝင်းကြီးပလင်ကင်ကလည်းရုရှားဘက်ကရှေးမဟာမိတ်ရောပြောင်းလဲလာတာနဲ့အမြင်အမေရိကန်ရဲ့ယူကရိန်းအတွက်ပံ့ပိုးမှုကိုလိုအပ်တယ်လို့ချိန်ညှိပြီးအပြောင်းလဲတွေလုပ်မှာဖြစ်ကြောင်း KF မှာရှင်းနေစဉ်ပြောပါတယ်။အမေရိကန်ကာကွယ်ရေးဝင်ကြီး Lloyd Austin ကတော့ယူကရိန်းကတာဝန်ပြည်လက်နက်တွေနဲ့ပြစ်ခတ်လာနိုင်တာတခုတည်းနဲ့ဒီရုရှားယူကရိန်းစစ်ပွဲကိုအဆုံးဖြတ်ပေးနိုင်မယ်လို့သူမယုံကြည်ကြောင်းပြောပါတယ်။